အခုအသစ်ထွက်လာတဲ့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစားမှာမြန်မာပြည်ရဲ့လူ့ခွင့်ရေးအခြေအနေတွေရဲ့ဒီမိုကရေစီပြောင်းလဲမှုတွေမြန်မာပြည်မှာမရှိဘူးဆိုတဲ့အချက်တွေကိုအပြစ်တင်ဝေဖန်ထားပါတယ်မြန်မာပြည်ဆိုင်ရာကုလသမဂ္ဂရဲ့လူ့ခွင့်ရေးထူးကိုယ်စားလှယ်ပေါ်လိုဆာဂျီယိုပီနီရိုတနင်္ဂနွေနေ့ကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစားထဲမှာဒီမိုကရေစီကူးပြောင်းရေးအတွက်မြန်မာနိုင်ငံအနေနဲ့ဘာမှလှုပ်ဆောင်ခဲ့တာမရှိဘူးလို့လည်းဖော်ပြထားပါတယ်နောက်ပြီးအဓိကကြတဲ့နိုင်ငံရေးကိုယ်စားလှယ်တွေကိုကျင်းချတာချင်းအပြင်အမျိုးသားပြန်လည်ရင်ကြားစီရေးဖြစ်မြောက်နိုင်မှာလည်းမဟုတ်ဘူးလို့မစ္စတာပီနီရိုကသတိပေးထားပါတယ်နိုင်ငံရေးကျင်းသားပေါင်း1444ဦးရှိတယ်လို့ခန့်မှန်းရပြီးတော့အဲ့ထဲက58ဦးဟာကျန်းမာရေးချင်းနေဆိုးဝါးနေတယ်လို့ဆိုပါတယ်ဒါပြင်ချင်းချောက်မှုတွေအနိုင်ကျင့်မှုတွေတစ်ဖက်သက်တရားစီရင်ပြီးတော့ဖမ်းဆီးထောင်ချနေတာတွေပြည်သူတွေရဲ့လွတ်လွတ်လပ်လပ်ရင်းရင်းချမ်းချမ်းနိုင်ငံရေးလုပ်ပိုင်ခွင့်တွေကိုလည်းပိတ်ပင်ထားတာတွေကိုမြန်မာအစ်စ်အစိုးရကတောက်လျှောက်ဆက်ပြီးတော့လုပ်ကင်နေလို့မယ်လို့သူ့ရဲ့အစည်းအဝေးခန်းစားထဲမှာရေးသားထားပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုလည်းနေအကျေကျုပ်ဖမ်းဆီးထားတာတက်တန်းတွေ့မြင်ခဲ့တယ်လို့ဖော်ပြထားပါတယ်